ဟာရီကိန်းအာမာရဲ့ဗိုလ်ချက်ဒိုမီနီကန်သမ္မတနိုင်ငံကိုဖြတ်သန်းပြီးပြည်အဆင့်၅ရှိတဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနိုင်တယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းထားကြပါတယ်။မုန်တိုင်းဗိုလ်ချက်ဟာဒိုမီနီကန်ကမ်းရိုးတန်းကိုကျော်လွန်သွားပြီဖြစ်ပေမဲ့လေကြီးမုန်တိုင်းနဲ့မိုးသီးထမှုတွေကြောင့်အထက်အမြေဆိုးရွားလောက်တဲ့အထိချီနေမှာရှိနေတယ်လို့အမေရိကန်မျိုးသားဟာရီကိန်းမုန်တိုင်းဌာနကပြောဆိုထားတာပါ။တနအိကိုအပြင်းထန်ဆုံးဒီတန်းလုံး195ကီလိုမီတာနဲ့ဖြတ်သန်းတက်ခတ်ခဲ့တဲ့အာမာဟာရီကိန်းကြောင့်ဘာဘူဒါကျွန်းမှာအနည်းဆုံးလူတဦးသေဆုံးပြီးစိမံတန်းကျွန်းမှာတော့လူရှိဦးသေဆုံးခဲ့ရပါ။မုန်တိုင်းကနောက်ရက်နေ့ငယ်တွင်ပြင်းအဆင့်405ထိဆက်လက်ပြင်းထန်နေမှာဖြစ်တဲ့အကြောင်းလဲအမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောပါတယ်။ပြင်းစစ်တီရဲဝန်ကြီးဂျယ်ကိုလုံးကတော့ပြင်းထန်တဲ့ဓာတ်ပုံတွေတို့ကပတ်စံနဲ့စိမံတန်းကျွန်းမှာသေဆုံးသူရေအတွက်ပိုတိုးလာနိုင်တယ်လို့ပြောဆိုထားပါ။ဒါချစ်ဆိုတော့ရှိသူတွေကထိရတဲ့ဆုံးမှုနဲ့ပတ်သက်လို့သတင်းတွေမရသေးတဲ့အကြောင်းပြောနေတဲ့လေရင်ဝင်းနဲ့စိတ်ကန်းအပောင်းဝင်ထိရတဲ့စီမှုတွေအကြီးအကျယ်ရှိကြောင်းပြောဆိုထားပါတယ်။ညပိုင်းမှာမွန်နဲ့ချက်ဆန်းခဲ့ရာအမေရိကန်ပိုင်းပေါ်တိုရီကိုမှာတော့လူတန်းသားလောက်လက်စစ်မီးတွေဖြတ်တောက်နေပြီးမိပုံမှန်ပြင်ရဖို့6လလောက်အချိန်ယူရနိုင်တယ်လို့လည်းလက်စစ်ကုမ္ပဏီကထပ်မံထားပါတယ်။ဒါမှမဟုတ်လည်းထပ်မံတော့ပေါ်တိုရီကိုကျွန်းမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။